ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာစစ်ကောင်စီတပ်နဲ့ကိုကံတိုင်းရင်းသားလက်နက်ကိုင် MNDAA တို့အကြားတိုက်ပွဲပြင်းထန်နေပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးကြီးထိမှန်တာကြောင့်ဒေသခံလူ၄ဦးသေဆုံးခဲ့တယ်လို့မုံကိုမြို့ပေါ်အထိထွက်ပြေးလာကြတဲ့စစ်ပေးဒုက္ခသည်600ကျော်လောက်ရှိပါတယ်။ပန်ဆိုင်ဘက်မှာလည်းဒီကနေ့တိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ဘက်ကတိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူပြောပြပါမယ်ရှင်။
တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဇူလိုင်လကတည်းကတိုက်ပွဲတွေပြန်ဖြစ်နေတာမှာဒီရက်ပိုင်းမှာတော့မုံကိုမြို့နယ်ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီကနေ့နေ့လယ်ပိုင်းအထိမုံကိုမြို့ပေါ်ကနေလက်နက်ကြီးပစ်ကတ်တွေကြားနေရကြောင်းပြောသလိုပန်ဆိုင်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့ပန်ဆိုင်ဒေသခံတူကပြောပါတယ
်။အခုတုံးမောက်မှာဒီတိုက်ကောင်းကြီးဝါနဲ့ကျူကုတ်ပန်ဆိုင်ကြားခုတုံးမောက်တနက်နေ့နေ့မှာဝါလက်နက်ကြီးတန်းတို့ကြားတယ်
လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ MNDAA ကိုကံအဖွဲ့ကိုမေးမြန်းမှုဆက်သွယ်ခဲ့ပြီးမြဲဖုန်းလက်ခံဖြေဆိုတာမျိုးမရှိခဲ့ပါဘူး။ကိုကံတပ်ဖွဲ့ရဲ့ Facebook စာမျက်နှာမှာတော့ဒီလ28ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းစစ်ကောင်စီဘက်က9ယောက်ကြာဆုံးပြီး20ဦးလောက်တိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဒီလ28ရက်နေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကို MNDAA လက်နက်ကိုင်တောင်းကျမ်းသူတွေကနှစ်ကြိမ်ပြစ်ခတ်တက်ခဲ့တာကြောင့်အရာရှိငယ်တူနဲ့စစ်တီအချို့ကြဆုံပြီးလက်နက်ခဲယမ်းအချို့ပျောက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်လာပါတယ်။ကောင်းလုံနဲ့နန်းဟာရွာနီးတနင်္ဂနွေနေ့ကတိုက်ပွဲပြင်းထန်ခဲ့တာကြောင့်မုံကိုကိုတင်းချောင်းလာခဲ့ကြောင်းထွက်ပြေးလာတဲ့စစ်ပီးဒုက္ခသည်ကအခုလိုပြောပါတယ်
။အခုတနေ့ကတနေ့နဲ့ကစစ်ဖြစ်တဲ့ဟုတ်မနေ့ကဘူးဆိုမနေ့ကအကြီးအကျယ်ပဲအစတော့ရော်ပြင်းမှာပေါ့နောက်တစ်ဖြည်းဖြည်းနဲ့ရွာရောက်လာပေါ့နောက်ခါရွာမှာတော့အင်းကြီးပြက်စီးတယ်လူတွေတည်တယ်ကျမတို့ကကိုယ်ပြေးလာရတာပေါ့ဘာမှမပါလာဘူးအဲအင်းမှာပြည့်စည်ရအကုန်လုံးတန်ခဲ့တာပေါ့ဒါကြောင့်စိတ်ကမကောင်းဘူးစိတ်မကောင်းဘူးပေါ့
တနင်္ဂနွေနေ့မနေ့ပိုင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နန်းဟာရွာကဒေသခံ၄ဦးလက်နက်ကြီးထိမှန်သေးဆုံးခဲ့တယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူကလည်းပြောပါတယ
်ရွာသားကအဲနန်းဟာရွာ၄ယောက်တဲ့လက်နက်ကြီးပေါ့ဗျာအဲလက်နက်ကြီးကြလို့လက်နက်ကြီးတို့ဆုံးသွားတယ်လို့ပြောတယ်အသက်အကြီးဆုံးမျိုးသမီးက80ပြည့်20ကျော်ကလူငယ်လေးပြင်း10နှစ်ကျော်ကမ္ဘာလေးတယောက်ပြန်ရှစ်လက်ကလေးလေးတယောက်လေးရောသုံးသွားတယ်လို့ပြောတယ်။သမီးသားဆိုကြပဲသူတို့အိမ်မှာကြာရင်လည်းအိမ်လည်းပလောင်သွား။
မုံကိုအနီကျေးရွာ၄ရွာလောက်ကထွက်ပြေးလာကြတဲ့ဒေသခံ600ကျော်ကိုစစ်ပြေဒုက္ခသည်စခန်း၄ခုမှာနေရာချထားပေးနေရပါတယ်
။မနေ့ကကောက်တဲ့ဆိုရင်နဲ့မှဒီ600နှစ်ဦးကျတော့ဒီစခန်း3ခုပေါ့။ဒီလေးမှဟောစခန်းနောက်ဆက်တစ်ခုစခန်းတစ်ခုပါအစ်အိမ်မှာကအခုကောက်ပြီးသားဆိုရင်ဒီနေ့မှကျတော့ဟောငါးကျေကျော်တော့ပြန်ထရောက်အခုဒီဗလည်းမုံကိုမြို့နယ်တဲ့ကဒီကောင်းလုံရဲ့နမ်ဟိုင်ရဲ့မန်ခုံကြီးရွာပြဲနောင်လန်ကြီးရွာအဲ့ကြီးရွာတွေကအခုကပလောင်ကပုံများနေတယ်ခက်ဝက်နေပါကပလောင
်စစ်ပြေဒုက္ခတွေရာကချင်နစ်ချင်းဖရာကျောင်းလီစုဖရာကျောင်းဖုန်ကြီးကျောင်းနဲ့ကက်သလက်ဖရာကျောင်းတွေမှာခိုးလုံနေကြပါတယ်ဝင်းချုံတရုတ်ရွာသားတွေကတော့နီးဆက်ရဆွေမျိုးတွေအိမ်မှာနေထိုင်နေကြပါတယ်စစ်ပီကလုံအောင်ပြေးလာသူတွေကိုမုံကိုဒေသခံတွေလူမှုရေးဘာသာရေးအသင်းတွေကကူညီထောက်ပံ့ပေးတာပြီးကိုဗစ်ရောဂါကာကွယ်ရေးအတွက်နှာခေါင်းဆီး mask တွေကိုလည်းဝေငှပေးထားတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရခင်ဗျာ